Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2019ခုနှစ်ဇန်နဝါရီလ16ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်ပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့နိုင်ငံပေါင်း80ကကိုယ်စားလှယ်တွေတက်ရောက်တဲ့အရှေ့လေပိုင်းညနေညီလာခံကိုပဲရစ်မြို့မှာကျင်းပခဲ့ပါတယ်။ဒီကောက်ခံသမ္မတဒေါ်နယ်ထရမ့်ကဒီမိုကရက်ပါတီကောင်းဆောင်တွေကိုဝေဖန်တက်ခတ်လိုက်ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့စစ်တွေမှာရှိတဲ့ဒုက္ခသစ္စာတွေကိုတာရောက်လေ့လာမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဥဆောင်မဝင်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အရင်ဆုံးထိုင်းနိုင်ငံကမှောင်ခိုငါးဖမ်းဆီးခွင့်မှာတရားမဝင်အလုသမားတွေကိုအာဏာပိုင်တွေကဥပဒေနဲ့အညီတင်းတင်းကြပ်ကြပ်ဆောင်ရွက်နေတဲ့အကြောင်း
အဲ့ဒီအလို့သမားတရားရဲ့ထိုင်းနိုင်ငံအတွက်တရားဝင်ကလုပ်ပေးလားမလုပ်ဘူးလားဆိုတော့သူကစီစစ်မေးမြန်းနေတာပြရတယ်။သူတို့ထိုင်းနေတယ်အဲ့လိုမျိုးငါခု
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဝင်တူရဲ့ပြောကြားချက်နဲ့အတူဒီဆောင်ရွက်ချက်ကြောင့်လူခွင့်ရေးအခြေအနေပိုကောင်းလာတယ်ဆိုတာဘယ်လိုကောင်းလာတာမျိုးလဲဆိုတာကိုလည်းသိကြရမှာပါ။မြန်မာရေးဆွေးနွေးကမ်းမှာတော့စင်မောင်ခိုလုပ်ငန်းနဲ့စင်ကောင်ရေးထိန်းသိမ်းရေးလိုအပ်နေတဲ့အကြောင်းတွေနှာစင်ကြရပါမယ်။ဒီလိုစီစဉ်တွင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့တနင်္လာနေ့မနေ့ဖက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးဆောင်မှုတို့ကကြေညာပါမယ်ရှင်။
ဝီကောက်ခံသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့အရှိအလယ်ပိုင်းဆိုင်ရာပေါ်လစီကိုတည်တည်တသာပြောင်းလဲပစ်လိုက်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲနိုင်ငံပေါင်း80နဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတင်းတင်းကြပ်ကြပ်ကပြင်သစ်နိုင်ငံပဲရစ်မြို့မှာတွေ့ဆုံပြီးအရှိအလယ်ပိုင်းငြိမ်းချမ်းရေးရရှိရေးအတွက်အကောင်းဆုံးနည်းလမ်းဟာနိုင်ငံတွင်တွဲနေထိုင်ရေးအစီအစဉ်ပဲဖြစ်တယ်လို့ထပ်လောင်းအတည်ပြုလိုက်ကြပါတယ်Paris ညဉ့်ဉီးဆွေးနွေးပွဲကိုအစ္စရေးနဲ့ပါလက်စတိုင်းကကိုယ်စားလှယ်တွေတက်ရောက်ခြင်းမရှိပါဘူး။ပြည်သစ်သမ္မတဖန်ဆွာအိုလန်းကတော့ဒီဆွေးနွေးပွဲဟာလည်းအရေးပါကြောင်းဆွေးနွေးပွဲအောင်မြင်မှုမရှိဘူးလို့ဝေဖန်မှုတွေဟာမှားယွင်းကြောင်းဆွေးနွေးပွဲအပြီးမှာပြောကြားလိုက်ပါတယ်။အရှိလေပိုင်းညဉ့်ဉီးရဲ့ညီလာခံဟာတနည်းတွင်းပြည်သစ်နိုင်ငံအနေနဲ့ဒုတိယအကြိမ်မြောက်ခေါ်ယူကျင်းပခြင်းဖြစ်ပြီးအလားတူညီလာခံတစ်ခု2019ခုနှစ်မကုန်ခင်မှာထပ်မံကျင်းပသွားမယ်လို့ညီလာခံအပြည့်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထရမ့်အနေနဲ့အစ္စရေးရဲ့ရွှေ့ပြောင်းနေရာချထားမှုတွေအပေါ်ပိုလက်ခံတဲ့သဘောပြနေတဲ့အပြင်အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကိုလည်းတယ်အဗစ်ကနေဂျေရုဆလင်မြို့ကိုပြောင်းမယ်လို့ပြောဆိုနေတာကြောင့်နိုင်ငံရှင်တွဲနေထိုင်ရေးအစီအစဉ်ဟာပြက်ပြားတော့မလားဆိုပြီးတချို့ကစိုးရိမ်နေကြတာဖြစ်ပါတယ
်။သမ္မတအဖြစ်ကျန်းတစ္ဆာကျင်းဆိုဖို့၅ရက်တာလူတော်တဲ့အချိန်ထိရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲလာမယ့်၄နှစ်တတန်းအတွက်သမ္မတအဖြစ်အားသင့်ပွဲရွေးချယ်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့ပြောဆိုနေဆဲရှိပါတယ်။ဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ဆာမျက်နှာပေါ်ကနေရေးသားလိုက်တဲ့မှတ်ချက်တစ်ခုထဲမှာသူ့ရဲ့ရှင်ပြိုင်ဘက်ဒီမိုကရက်တွေကသမ္မတဥဘာမအပေါ်နှစ်ကြိမ်တိုင်တိုင်သမ္မတအဖြစ်ထောက်ခံခဲ့ကြတဲ့ပါတီပေါ်တစ်ဆာရှိကြတဲ့အလို့သမားလူရန်းစားမဲဆန္ဒရှင်တွေတော်တော်များများအနေနဲ့အခုဒီချိန်မှာ Hillary Clinton ကိုမဲမထည့်ကြပဲ Trump ကိုမဲထည့်ခဲ့ကြတဲ့အပေါ်အရန်စိတ်ဆိုးနေကြတယ်လို့ပြောဆိုထားပါတယ်။တိုင်းပြည်မှာအလုတ်ကင်တွေပြန်လည်ရရှိအောင်သူ့အနေနဲ့လုပ်သွားမှာဖြစ်တဲ့အကြောင်းထရန့်ကပြောဆိုသလိုမော်တော်ကားကုမ္ပဏီတွေနဲ့တခြားကုမ္ပဏီတွေအနေနဲ့တိုင်းပြည်တွင်းမှာစီးပွားရေးတွေပြန်ပြီးလုပ်ချင်ရင်ပြန်ဆလုပ်နိုင်ပြီဖြစ်တယ်လို့လည်းပြောပါရတယ်။သူ့အနေနဲ့အာဏာလွှဲပြောင်းရယူပြီးရင်တိုင်းပြည်ကိုစီးလုံးညီညွတ်အောင်လှုပ်ဆောင်သွားမယ်လို့လည်းမျှော်လင့်ထားကြောင်း Twitter စာမျက်နှာပေါ်မှာရေးသားလိုက်ပါရတယ်။
တင်းနင်းငင်းတွေနဲ့အာယုံမတက်ခင်မှာပဲအမေရိကန်စစ်သားတွေဟာဝါရှင်တန် DC မြို့အပြင်မှာရှိတဲ့ Joint Base Andrew လေတပ်အခြေစခန်းမှာတွေ့ဆုံခဲ့ပြီးတဲ့နောက်လွတ်တော်အဆောက်အဦးမှာလုံခြုံရေးတာဝန်ယူဖို့အတွက်ဘတ်စကားတွေနဲ့မသွားခင်ပင်တဂွန်စစ်ဌာနချုပ်ကိုအရင်သွားခဲ့ကြပါတယ်။လာမယ့်တောက်ကြနေ့သမရသည့်ကျန်းစစ်သားကျင်းဆိုတဲ့နေ့မှာလွတ်တော်အဆောက်အဦးနဲ့ဝါရှင်တန်မြို့လေကောင်ကတတ်မှတ်ထားတဲ့လမ်းကြောင်းတွေမှာစစ်တီတွေနဲ့ကန့်တတ်ထားတဲ့ဘင်ခရအဖွဲ့တွေသာချီတက်သွားလာခွင့်ရှိအောင်ဝါရှင်တန် DC မြို့တော်နဲ့လွတ်တော်လုံခြုံရေးဆိုင်ရာရဲတပ်ဖွဲ့တွေကလမ်းတွေကိုပိတ်ထားပါတယ်။စစ်တီတော်တွေဟာတမိုင်းဝင်သမရသည့်ကျန်းစစ်သားကျင်းဆိုပွဲနဲ့အတူတူနိုင်သမျှတူအောင်လှုပ်ဆောင်တဲ့အနေနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဒုသမ္မတမိုက်ပန့်စ်နဲ့သူတို့ရဲ့မိသားစုတွေဖြတ်သွားမဲ့လမ်းတစ်လျှောက်မှာသူတို့နဲ့နီးနိုင်သမျှနေအောင်နေရာယူရပ်နေကြမှာဖြစ်ပါတယ်။ဇန်နဝါရီလ20ရက်နေ့မှာကျင်းပမဲ့သမ္မတသစ်ကျန်းသစ်စာကျင်းဆိုပွဲကို Chibo Dre, Washington DC Mugo, Lubong, Shittingani, Coding Lauti, Lajamelu, Kamantabane, D.E. Dreha, Natang Gogunega, Tamara Barack Obama, Parma Jane, Chantessa, Jane Surunga, Lioke, E. Tretasai, Amyaji Nenibare, Tabime, Chantessa, Jane Sura Puego, Lajare to Atom Yamaha, D. Kanao, Kangwate, Sanapia, the Mari, Power Mapite Dre, Chantessa, Jane Suberhale, the Mutapon, Pionle, Tuan and Yelusubare.
Syria, Suyabeka, Picade, Lenaji, Chiriha. Damascus mule, Nima, she did beat the car yonder to the colony jarred bow, jar of carried with a nezo, yet that those the lava, they song to Yashira, the Chungria be the bony net, so ya tapori, tap weapon in the Yagani, Lumiabu do it, trap bean jar, little lila, soundy to the gap, Yobare, Takamuha, brother, belly mule, pip bogged up to the young Syria, bearing sickle, soundy in the Luke, lila, do a poor up Yobare. They song to Konyashi John and debut Yoso Biro. Dana Yashizu, Mia Biala Shire, Jang, De Sondu, Yi Dre, Tat Do Laboya, Shini, Elu Lila, Sanji Duriga, Piosu, Walekmia.
You are very good, I am a Nepa Mimaba Dasis in Ego, Malecha Nagani Kunanai at tea, Linomida, Dosa Ne, Kilohax, Koton Ninga, Linomida, Laze, Kilohax, Kole, Dotonia, Linomida, Laze, Shake, Kilohax, Chapte Shangane. Dutiya naiwa ma line la mita 190 kHz tinga khungaru ga ni thon ne pe ni ba de shin.
Pio American tanga tadin ni ko set le chin nya pe ni ba de khanya. Myanmar nai ngan twin ga lu khwin yi chin ni de ko song san mo twet set ni ye ja khi sin a phi yauk shi ni de kulatamaka lu khwin yi athu ko sel le yan hili ha Digini Dinin Lani Ma Sit to Mio Nima Shide Doka the Scani go to Yao Lila Bushi B, Nani Baima, Yangum Mugu, Yamelu Diabare, Yang Hiliha, a champ at Takamuri Picare, Mount Mune doing a Chigambian Juyago, Dining Runiga, Tawayao Lila Gebare, Yang Hiliha, Chigambian Jiyaga, Rohingya Muslim in a Twisson Zagabiogadalu, Yakambina Long Jong Ye Wunji, Pumuji Telin a Let Twisson Gabare, Mane Autobala Kuyanega, Mount Mune Duma Shide, Nejazan, Kinsakan Tongu, Takakan, Bidena, Tamushi Durigo, Songzan Porto Nangbo, Tamaron. လူညိုရေးတက်ဖွဲ့တွေကနေမည်ရှင်းလင်းရေးလှုပ်ဆောင်နေနေရာမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲပြောဆိုမှုတွေကိုတူကိုယ်တိုင်စုံစမ်းသိရှိနိုင်ဖို့ရန်ဟီလီအခုလိုမောင်တော်မျိုးကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။ဇန်နဝါရီလဆယ်ရက်နေ့မှာတို့ရဲ့မြန်မာပြည်ခေစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာတရင်စာရှင်းလင်းပွဲတရားပြုလုပ်သွားဖို့စီစဉ
ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုမလဲချောင်းနိုင်ကနေခုနှစ်နိုင်အထိလိုင်းပြီးတော့ပြန်ပြီးမှာပါဒါအစီအစဉ်တွေကိုမလဲချောင်းနိုင်ကနေခုနှစ်နိုင်အထိလိုင်းပြီးတော့ပြန်ပြီးမှာပါဒါအစီအစဉ်တွေကိုမလဲချောင်းနိုင်ကနေခုနှစ်နိုင်အထိလိုင်းပြီးတော့ပြန်ပြီးမှာပါဒါအစီအစဉ်တွေကိုမလဲချောင်းနိုင်ကနေခုနှစ်နိုင်အထိလိုင်းပြီးတော့ပြန်ပြီးမှာပါဒါအစီအစဉ်တွေကိုမလဲချောင်းနိုင်ကနေခုနှစ Swinway Koyu, the Malaysia Suyaga, Mita, Yakangera, Pipido, Siwu, Zanwaila, Sakuyani, Mabiluma, Pite, Jump Poy, Jinja Jemma, Popia, Tavare, Luzanian Sanamu, Tagu, Yakambine, Dream, Pusson, Gwen Bibu, to IOC Ne, Bikamakma, OIC Ne, Nangaga, Luke, Queen, Poet Ga, Mama Suyagu, Tongsu, Jabu, to Siwe, Ma, Swinijama, Pite, Subare, Nobi, Jampamu, Piare, Jang Yin Zimmy Digo, Pichabu, to Owen Sunga, Trebini Jare, Duinja Muslini, Duro, Nene Shia, Lunyong Sechazane, Tekashi, Pianangun, Yashibu, Nemma B, Dringa, Tatina Dongjo Shire, Ruinya Doka, the Ria, Yi Sunijama, Pitelu, Jinja Jemma, Popia Tajang Kada, Trentanaga, Yidabare, Let alone Yamanangama Yashi, Nirakula Damagaya, Yamananga Sayakula Damaga, Luke Quin Ye, a two so Nancy, Moon Miss Yahili Hale, Menega.
အောက်တိုဘာလအတွင်းအကြံဖက်တက်ခံမှုတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်ကကြွေးရည်ကိုတွားရောက်ပြီးတော့လေ့လာခဲ့ပါတယ်။တောင်ကိုရီးယားသမ္မတပတ်ကျွန်ဟေးနဲ့ဆက်နွယ်တဲ့နိုင်ငံရေးအရှုပ်တော်ပေါ်မှာပါဝင်ပတ်သက်တယ်လို့တန်တရားရှိခံထားရသူဆမ်ဆန်ကုမ္ပဏီအကြီးကဲဂျေဝိုင်လီကိုပေါင်းဝန်းထုတ်ဖို့တောင်ကိုရီးယားအထူးအစိုးရရှိနေကတင်းတင်းလာနေဇန်နဝါရီလ Nakhu Pubang Ye season to a Takamu Yachi on Los Ana and Inet, Tamaraya Mesui, Chan Song Silga, Joronogan Pitare, Siwai Long and Kugu, Samsung Comuniga, American Dollar, Nasangadan, Latogere, Subi, Tandia Pikan Yara Pipare, Tangoria Nanganga, Yamak. Siwai Longa Community, a Gigago, Pine Mapaye Sure, Sumpia Jagaro, Tining Rune, my Chalam Melum, Yolin Taka Jaraba, Dabime Elo, Sumpia Chamaki Sago, a Suya Shiniga, the yet not so like be dignity in Lani, my Chama Melu Biobare, Tamara Bagyon here, Taukamu Yashi, Samsung Comuniga, the Zola Sound Bigger, Sure, a Tauta, Piana, Mapiana, Sure Kisaha, D Mood, a Yipare, a Chepide, Lula Duriga Biobare.
Sinzwe Kutan Yang Chamu, Sajin Kangwade, Tanzania Nanga, Ma Lu Bao, Naya Nazi Joha, Seniniga, Lamari Woma, Tepido, Lanshao Ketabare, Sinzwe Miatu, Lanshao, Semiatu, Lanshao Chenu, Mipita, Chitemu, Tanzania Nanga Machida, Tiltan Yone, Tanzania, Tilt Chitimu, Tomi, Puerua, Usan Bido, Jimbara, Pipare, Agulo, Chitet, and Yama. Tanzania Nanga Sanya Tilt Tamajiko and Pawan Biro, Tanzania Nangama Shide, Tilt Taiwanga Bidurine do Nga Kilometer, Aquawu, Lanshaw Biro, Senegu, Akakwe Bibu, Tongsu, Gajabari.
Direct from Washington, the voice of America.
ထိုင်းပင်လယ်ပြင်မှာငါးဖန်ခွင့်လိုင်စင်လုပ်ဖို့အတွက်ထိုင်းအစိုးရကတတ်မှတ်ထားတဲ့လေးလအတွင်းမှတ်ပုံတင်ဖို့တတ်မှတ်ရက်ကုန်သွားပြီဖြစ်လို့မှောင်ခိုငါးဖန်ဆက်လီလုပ်ငန်းရှင်တွေနဲ့တရားမဝင်နေထိုင်ပြီးအလုပ်လုပ်နေတဲ့ရွှေပြောင်းလုပ်သမားတွေကိုစတင်ဖမ်းဆီးနေပါပြီဒီလိုအဖမ်းခံနေရတဲ့အထက်မှာမြန်မာရွှေပြောင်းလုပ်သမားတွေပါဝင်နေပြီမဲ့ဒီရွှေပြောင်းလုပ်သမားတွေရ
ုထားတယ်။ဒုတ်တမားတို့သူ့လေတဲ့ခေါ်မယ်ဆိုလို့ရှိရင်အဓိကအပေါ်နေရှိရမယ်မရှိဘူးဆိုလို့ရှိလို့ရှိရင်နိုင်ငံသားကိုတရားမဝင်ခိုင်းဦးနဲ့တရားဆဆွဲတော့မှာတို့ကနောက်ပြီးတော့အဲ့ဒါကြီးကိုတို့ပြီးစီရလဲလက်မခံခြင်းကြောင့်အဲ့ဒါကြောင့်တို့တရားဝင်မဟုတ်ဘူးပြင်ပြင်လောက်ထားတော့ပေါ့နော်ဆိုတော့စီတည်းစီမှငါးဒီပါဒီသွားဖမ်းနေဆိုလို့ရှိရင်အဲ့ဒီအလို့သမားတရားရဲ့ခိုင်းနိုင်ငံအတွက်တရားဝင်ကလုတ်ပေးလားမလုတ်ဘူးလားဆိုတော့တို့ကစီစစ်မင်းမြန်းနေတာတွေ့ရတယ်နောက်ပြီးတော့လုတ်တဲ့ဝက်ပါမစ်တွေပါတွေအစစီစစ်တာတွေရှိတယ်အဲထိုင်းနိုင်ငံဘက်ကနေပြီးတော့အရာရှိတွေကနေပြီးတော့ဖမ်းတာတွေတွေ့ရတယ်ခုသူတို့ထိုင်းနေတွေအဲ့လိုမျိုးငါးခိုးဖမ်းတဲ့လေမျိုးတွေနောက်ပြီးတော့တရားမဝင်လုတ်တဲ့အချက်တဲချေသွားတယ်မယ
်အခုရက်ပိုင်းအတွင်းမှာပဲတရားမဝင်ငါးဖမ်းတဲ့လေလုပ်ငန်းတွေမှာပတ်သက်သူထိုင်းလုပ်ငန်းရှင်တွေနဲ့မြန်မာရွှေပြောင်းလုပ်သမားလူကြီးတရားစင်ကျော်လောက်ကိုဖမ်းဆီးမှုတွေလုပ်လာတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေတာပါထိုင်းနိုင်ငံမှာဆက်လေတစည်းမှတ်ပုံတင်ပြီးစင်တူဆက်လေတွေအများအပြားကိုသုံးပြီးငါးခိုးဖမ်းနေတဲ့ဆက်လေတွေမပုံတင်မထားတဲ့မှောင်ခိုလီတွေနဲ့ငါးဖမ်းနေတာတွေကိုထိန်းချုပ်ဖို့အတွက်အခုလိုမျိုးငါးဖမ်းလေလုပ်သူတွေအတွက်ဥပဒေစစ်ကိုထိုင်းအစိုးရကချမှတ်ခဲ့ပါတယ်။ပင်လယ်ပြင်မှာတရားမဝင်ငါးဖမ်းနေတဲ့ဆက်လေတွေကိုဖမ်းဆီးပြီးတရားမဝင်လေလုပ်သားတဦးကိုတွေ့ရှိမယ်ဆိုရင်ဗတ်ငွေ၄သိန်း၊ကျပ်ငွေနဲ့ဆိုရင်320ကျော်အထိဆက်လေပိုင်ရှင်ကိုဒဏ်ရိုက်မယ်လို့ဆိုတာကြောင့်ငါးဖမ်းလုပ်ငန်းရှင်တွေလည်းအကျက်ရိုက်စရာဖြစ်လာပါတယ်။အရင်တုန်းကတော့ငါးဖမ်းလေတွေပေါ်မှာတရားမဝင်လုပ်သားတွေကိုခိုင်းစေပြီးလုပ်အားကခေါင်းပုံဖြတ်တာတွေကျွန်ပြုတ်စေခိုင်းတာတွေလူကုန်ကူးခံရတာတွေနဲ့လူခွေရေးချိုးဖောက်ခံရမှုတွေရှိတယ်ဆိုပြီးထိုင်းနိုင်ငံကိုပြည်ပနိုင်ငံတွေကဝေဖန်ခဲ့ကြတာပါထိုင်းနိုင်ငံမှာစစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့ဥပဒေတွေထုတ်ပြန်ပြီးတင်းတင်းကြပ်ကြပ်ကင်တွယ်မှုတွေလုပ်လာခဲ့တဲ့နောက်ပိုင်းမှာတော့အရင်တုန်းကထက်စာရင်ရွှေပြောင်းလူသမားတွေအခြေအနေတွေပုံမကောင်းမွန်လာတယ်လို့ဆိုပါတယ်
အရင်ကနဲ့စာလို့ရှိရင်တော့နည်းနည်းကောင်းလာတယ်ဟိုတော့တုံးတက်လို့ရတယ်အရင်တော့ဒါတီးတဲ့ပို့ပြီးတော့ကျွန်တော်တို့တွေ့တဲ့အတွေ့အကြုံထဲမှာအရင်ကဒါလည်းစိုးတယ်လောကလည်းမရောက်အရိုက်နဲ့လည်းခံရတဲ့ဟိုနေမကောင်းမချမ်းမကြီးချိုးတဲမှုတွေပါဖြစ်တယ်ဆိုလို့ပင်လယ်ထဲမှာပဲကန်ချပလိုက်တာလေဒါမျိုးတွေအများကြီးပင်လယ်ရေစာနဲ့ပတ်သက်လို့တွေးနေတဲ့နိုင်ငံတွေကလည်းသူတို့မှအဲဘယ်လိုမျိုးဖြစ်နေတယ်ဆိုတော့တို့အများအားသုံးတက်နေတယ်။ဘာဖြစ်လဲဆိုထိုင်းနိုင်ငံအဓိကအဲ့ဒီလုပ်ငန်းနဲ့ပတ်သက်လို့ပဲတို့တင်ပို့နေတာ။အခုငါဟောပေါ့။ဥတွေလမ်းကြောင်းတို့ရှက်မှတ်ထားတဲ့အစ်စ်ပေါ့နော်။အဲ့လမ်းကြောင်းအတိုင်းမှာပဲသွားရမယ်။ဒါမျိုးတွေလူကုန်ကူးတွေအရင်တော့ခဏခဏဖြစ်တယ်။ဒါမျိုးတွေပြောတဲ့အခါကျတော့တို့ပြန်ပြီးတော့သုံးတက်တဲ့အနေအထားမှာရှိတယ်။
ထိုင်းနိုင်ငံမှာတော့ပင်လယ်ဇာလုပ်ငန်းတွေနဲ့ငါးဖမ်းလုပ်ငန်းတွေမှာမြန်မာလူသမားတွေရောင်းစားခံရမှုတွေရှိနေတာကြောင့်ထိုင်းအစိုးရကလူကုန်ကူးမှုနှိမ်နှင်းရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို103အနည်းဆုံးအစီရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရွှေပြောင်းလူသမား3သန်းထက်မနည်းနေထိုင်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံကိုတော့102စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုမြမရေးဆွေးနွေးကံကိုနားဆင်ရပါတော့မယ်မြမနိုင်ငံမှာဆင်ထိန်ထိန်စောင့်ရှောက်ရေးနဲ့ပတ်သက်လို့ VOA ကနေပြီးတော့အထူးစီစဉ်တစ်ခုတင်ဆက်ပေးနေပါတယ်ကမ္ဘာပေါ်မှာအာရှဆင်ဒုတိယအများဆုံးရှိနေတဲ့မြမနိုင်ငံမှာဆင်ကောင်ရည်တဖြည်းဖြည်းလျော့နေလာတဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်တရားမဝင်ဖမ်းဆီးတပ်ဖြတ်မှုတွေမှောက်ခိုးရောင်းချမှုတွေအပါအဝင်ဥပဒေမဲ့လောက်ရတွေကြောင့်ဆင်တွေကိုအကာအကွယ်ပေးဖို့အရေးတကြီးလိုအပ်နေပြီလို့လည်းကြမ်းကျင်သူတွေကသတိပေးနေကြပါတယ်မြမနိုင်ငံရဲ့ဆင်ထိန်ထိန်စောင့်ရှောက်မှုအကြောင်းကိုကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင
်ရောင်းနိုင်ငံမှာယရနာတစ်ပါးဖြစ်တဲ့ထွတ်မြတ်ထားလို့ရှိကြပြီးဘာသာရေးယဉ်ကျေးမှုနဲ့ထုံနှန်းစင်လာတွေမှာနေရာယူခဲ့ဘူးတဲ့စင်ရဲ့အခန်းကဏ္ဍဟာဒီကနေ့အချိန်ခါမှာမင်းမင်ပြောက်ခွဲလာနေတယ်လို့တန်မိုတာဆောက်ရှမှုတွေလည်းရောပါလာနေပါတယ်တကယ်တော့မြန်မာနိုင်ငံဟာကမ္ဘာမှာအာရှဆင်ဒုတိယအများဆုံးရှိတဲ့တိုင်းပြည်တစ်ခုဖြစ်နေရာယူထားဆဲဖြစ်ပေမဲ့အချိန်မီမထိမ့်သိမ့်နိုင်ရင်တော့ဒီစင်တန်းကနေရော့ကျသွားနိုင်ပါတယ်မြန်မာနိုင်ငံမှာခံမှန်းကြီးဖန်ဆီးထားတဲ့စင်ရင်ကောင်ရင်9000ကျော်ရှိနေပြီးစင်ရင်ကောင်ရင်ကတော့စနစ်တကျလေးလာပြည့်စုံထားတာမရှိတဲ့အတွက်တိကျတဲ့ကိန်းဂဏန်းတော့မရှိပါဘူးရေဘူးရမှန်းဆတွက်ချက်မှုရ1000ကနေ2000လောက်ထိရှိနေတယ်လို့စင်ပါဝင်တောင်းထရိတ်ဆန်တွေကိုထိမ့်သိမ့်ဆောက်ရှောက်နိုင်မှု2014ခုနှစ်ကစပြီးမြန်မာနိုင်ငံမှာစတင်ခြေစိုက်လာတဲ့ကမ္ဘာတောင်းထရိတ်ဆန်ထိမ့်သိမ့်ရေးရန်ပုံငွေဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးခရစ်စတီဝီလျမ်စ်ကပြောပါတယ
် And our focus is largely in the area along the Thai Myanmar border because we think that's one of the important forest areas that needs protecting
ကျွန်တော်တို့အဓိကအွန်ဆိုက်တဲ့ area တွေကထိုင်းမြန်မာနယ်စပ်ဒေသပါဒီဒေသကတောတောင်တွေဟာကာကွယ်ဆောင်ရှောက်ဖို့လိုအပ်နေတယ်လို့ယူဆထားတဲ့အတွက်ကြောင့်ဖြစ်ပါတယ်မြန်မာနိုင်ငံတဝမ်းမှာဆင်ရိုင်းတွေအပေါ်မှာချင်းချောက်မှုတွေကြုံတွေ့နေရတာကိုလည်းကျွန်တော်တို့စိုးရိမ်မိပါတယ်လက်နက်ကင်ပြိပခါတွေကြောင့်ရောမုတ်ဆိုးတွေရဲ့လက်ချက်တွေကြောင့်ပါလွန်ခဲ့တဲ့9နှစ်လောက်အတွင်းမြန်မာနိုင်ငံမှာအသက်ခံရတဲ့တောဆင်ရိုင်းကောင်ရီ90ကျော်လောက်အထိရှိခဲ့ပါတယ်
တရားဝင်မတန်းတွေရမကြရင်ညတူအတွင်းရန်ကုန်တိုင်းထဲမှာအသက်ခံရတဲ့စင်ကောင်ရီ20ကျော်ရှိခဲ့တယ်လို့လည်းစင်ထိမ့်သိမ့်ဆက်လျှောက်ရေးလို့ရှားသူတွေကပြောပါတယ်သူတို့ဖြင့်ငကိုကမှစင်တွေကိုကာကွယ်ဆက်လျှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာအိန္ဒိယတိုင်းပြည်တွေကစင်ခန္ဓာကိုယ်အစိပ်ပိုင်းတွေကိုဝယ်လိုအားပုံမှုကြီးထွားလာနေရတဲ့အမျှစင်တွေပုံမှုပြစ်မှတ်ထားတပ်ဖြတ်ခံနေရတာပါမြန်မာနိုင်ငံမှာစင်ကိုကာဝယ်ဆောက်ရှောက်မဲ့ဒရိတ်ဆန်ဖြစ်ကိုလိုနီခေတ်ကဥပဒေပြဋ္ဌာန်းသတ်မှတ်ထားပေမဲ့တရားမဝင်စင်ဖမ်းတာတပ်ဖြတ်တာတွေကတော့ခေတ်ဆက်ဆက်ရှိနေကြတာပါ။ဒါပေမဲ့လည်းမကြသေးခင်နှစ်တွေကဆက်လို့ဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုတွေပုံစံပြောင်းလာရကစင်တွေကိုကြီးငယ်မရွေးအထီးမှမရွေးပုံမှုပြစ်မှတ်ထားခံနေရတာတွေကနိုင်ငံတကာသတင်းမီဒီယာတွေမှာပါအကျယ်တဝင်းဖော်ပြလာနေကြပြီလို့လည်းမြန်မာစင်တွေကြောင်းဆက်စွန့်နေချီသူတေသနလေးလာနေတဲ့ဗြိတိန်နိုင်ငံရှက်ဖီတက်သူကဒေါက်တာဒေါခိုင်ဦးမာကပြောပါတယ်
ကြည့်လိုက်ရင်ကြည့် prescription ဆိုတာ prescription surgical prescription ဒါနဲ့ကြည့်တာကိုမျိုးထက်ကို
ခွဲစိတ်ဆရာဝန်တယောက်ခွဲထား
ခွဲထားတယ်လို့ပဲဖြစ်နေအဲ့တော့တို့ကစမားတို့အဲ့ဒါကိုကြည့်လိုက်ခြင်းအမြင်တို့ကတာမန်အမဲလိုက်တာမဟုတ်ဘူးတို့မှကိရိယာတစားပလာအကုန်ပါလာတယ်အဲ့လိုလုပ်ဖို့အတွက်လူဦးရေလူအင်အားပြည့်ပြည့်စုံပါလာတဲ့စမားတို့ယူဆတယ်ဈေးကွက်မှာအတွက်ဒေဥစဒါဆင်အရေးပြားဆင်အရေးကွန်တို့ပြုပြင်ဖန်တီးပြီးမှအဲ့တော့ polish beads of jewelry အဲ့ဒါဆောင်းနေနဲ့တုံးနေအဲ့ဆောင်းကကျမာတွေတို့မကောင်းဆိုးဝါးမကပ်ဘူးတို့တော့ယူဆတဲ့အတွက်ပေါ့လေဒါကြီးကအမတန်ဈေးကွက်ဝင်နေအမတန်လူကြိုက်များလောလောဆယ်လူကြိုက်များနေတယ်လို့အဲ့လိုရေးရတာပဲ
မြမတက်လုံငန်းစင်ရဌာနစီကမန်နေဂျာလည်းဖြစ်စင်စင်းမှုတူလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကတော့စင်တွေကိုဥပဒေမဲ့အမဲလိုက်တပ်ဖြတ်မှုတွေကိုနှိမ်နှင်းမှုလက်တလော့အစိုးရမှာအင်အားအလုံးလောက်မရှိတဲ့အခြေအနေမျိုးကြုံနေရတယ်လို့ပြောပါတယ်
ဝိုင်းလိုက်တော့1984လောက်ထဲတက်မှတ်ထားတဲ့ဒါဥပဒေရှိတယ်အဲဥပဒေရဆိုလို့ရှိရင်ကျွန်တော်တို့သုံးသက်ခွန်ကားကြီးဟိုဆိုလို့ရှိရင်ဒါ1000နဲ့ခုနှစ်နှစ်ထိကျွန်တော်တို့ဒါချမှတ်လို့ရတယ်ငွေနဲ့ဘလောက်ထိကျွန်တော်တို့ချမှတ် 5000 ထိချမှတ်လို့ရတယ်ဒါမျိုးတွေဆို wildlife law တွေရှိရပေါ့နော်ရှိပြီမဲ့လည်းကျွန်တော်တို့ group ပြောတယ်အဲ့ဒီဟာတွေ active ဖြစ်ဖို့လိုတယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့မှာအဓိကပြဿနာကဘာလဲဆိုတော့ဟိုဝန်ထမ်းအင်အားမလုံလောက်တာပေါ့နော်နောက်တစ်ခုဝန်ထမ်းတွေအင်အားမလုံလောက်တာရယ်နောက်တစ်ခုကဝန်ထမ်းတွေ facility နည်းတာပေါ့နော်
တထလမှုတွေကိုပို့တိုင်းအတွင်း၁၀နှစ်ကြံဒီသားတွေမှာတစ်နှစ်ရက်ဆိုင်မှုအစိုးရကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့မြန်မာတက်လုပ်ငန်းကစင်နေတာမကပုဂ္ဂိကပိုင်စင်တွေလည်းအလုပ်လက်မဲ့ဖြစ်ခဲ့ကြရတာတွေကလည်းစင်တွေအတွက်အန္တရာယ်ပိုတိုးလာစေပါတယ်မြန်မာတက်လုပ်ငန်းပိုင်စင်တွေအနေနဲ့အစိုးရရဲ့ဆက်ရှောက်မှုအောက်ရှိနေရာကြောင်းလက်တလောစိုးရိမ်စရာမဟုတ်ပေမဲ့လည်းအလုပ်လက်မဲ့ဖြစ်ကြရတဲ့ပုဂ္ဂိကပိုင်စင်တွေအနေနဲ့အသေးရောအရှင်မှမောင်းခိုရောင်းချခံရနိုင်တဲ့အန္တရာယ်ကြုံနေရတယ်လို့လည်းဒေါက်တာဒေါ်ခိုင်ဦးမှာကသတိပေးပါတယ်
အရင်တော့ဆိုရင်ကျွန်တော်တို့ထင်တာကပါဆိုအဆွဲအစင်းကဗမာစင်းနဲ့မြန်မာအာရှစင်းနဲ့အဆွဲအထီးပဲအဆွဲရှိတာအမအဆွဲမရှိတော့အထီးပဲသူကတာဂက်ထားလို့ပို့ချုပ်တယ်လို့ထင်တယ်အခုကအဲ့လိုဈေးကဝင်ပစ္စည်းကအသားလည်းဖြစ်လာတယ်အယူကွန်လည်းဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့စတောရမှာရှိတဲ့အကြီးရောအသေးရောအထီးရောအမကအန်ဒီရဖြစ်လာအန်ဒီရရှိတယ်လို့အန်ဒီရရှိသူတို့တက်ကာကွယ်နိုင်ကြမရှိတော့ကျွန်မပိုးကြီး protection ပေးရမယ်အဲ့တော့ဒီဟာကြီးဈေးကွက်ဝင်ပစ္စည်းဖြစ်တဲ့အတွက်ဘာဖြစ်လာလဲဆိုတော့နောက်တစ်ခုကကဲဆမားဆင်ပိုင်းချင်းဆမားဆင်အိုးလာကြီးခိုင်းလဲလို့လည်းမရအဲ့တော့ဘာဖြစ်လာလွယ်လွယ်ကူကူရတဲ့ဈေးနဲ့ဘာဖြစ်လဲအသားဈေးနဲ့သူ့ထုတ်ရောင်းဖို့အဲ့တော့အခုဆိုတော့ဒီဟာကြီးအရေးကုန်ကြီးကဈေးကွက်ဝင်ပစ္စည်းဖြစ်လာတဲ့အတွက်တော်ရဲ့ဆင်ရိုင်းနေမကအောင်အင်းဆင်ပါသူက they need more protectionတော့ abuse တော့တယ် misuse တော့တယ်ပိုင်းရှင်เนี่ยနောက်ဆုံးရရစင်းเนี่ยထုတ်ရောင်းလဲနေပစ္စည်းတစ်ခုဈေးကွက်ဝင်ပစ္စည်းချင်းတကောင်ဝင်มาဖြစ်လာပြီဆိုတော့ဆရာမတော့အဲ့ဓာကြီးကိုဟိုကာကွယ်ဖို့လိုတယ်လို့
တစ်ချိန်ကမြန်မာတက်လုပ်ငန်းမှာလိုအပ်ချက်တစ်ခုအဖြစ်စင်ရိုင်းတွေကိုဖန်ဆီးရတယ်ရှိရမယ်လဲတက်ထလို့ရလုပ်ငန်းတွေရက်ဆိုင်သွားတာနဲ့အမျှစင်ရိုင်းဖန်ဆီးမှုတွေလည်းရပ်တန့်ခဲ့ပါတယ်ဒါပေမဲ့လည်းတရားမဝင်စင်တွေကိုအရှင်ဖန်ဆီးပြီးမှောက်ခိုရောင်းချမှုတွေကတော့ရှိနေစေဖြစ်ပါတယ်အထူးသဖြင့်အင်းနီးချင်းနိုင်ငံတွေမှာဈေးကွက်လိုအပ်ချက်တွေရှိနေတာကြောင့်မြန်မာနိုင်ငံကစင်တွေကိုမှောက်ခိုမှုတွေရှိနေတုံးပဲလို့မြန်မာတက်လုပ်ငန်းကမန်နေဂျာဒေါက်တာဇော်မင်းဦးကပြောပါတယ်
ว่าไอ้นี่เนี่ยเราท้ายနိုင်ငံท้ายနိုင်ငံပါဆိုလို့ရှင်ကျွန်တော်တို့ကတူရိုဇာလုပ်ငန်းတွေ develop ဖြစ်တယ် eco ဒါတူရိုဇာလုပ်ငန်းတွေစင်အချိန်ကတူရိုဇာလုပ်ငန်းတွေ develop ဖြစ်တဲ့အတွက်ကြောင့်မလို့စင်လိုအပ်ချက်ကများတာများတာလည်းကြောင့်တော့ท้ายနိုင်ငံဥပဒေကသူကတောစင်လုံးဝဖမ်းခွင့်မပေးဘူးဖမ်းခွင့်ပေးတဲ့ခါကျတော့အဲ့တော့တောစင်သူတို့စီကလုံးဝဖမ်းလို့မရဘူးဒါပေမဲ့ captive elephant population မှာ demand များတာလေများတာလည်းကြောင့်တော့စင်လိုလိုကူရနိုင်တာကျွန်တော်နိုင်ငံရတယ်
ကမ္ဘာတော်အတွင်းစံထင်းသိမ်းရေးမှဝေဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Christy Williams ကတော့စင်ရှင်တွေကိုတရားမဝင်နေဆက်ဖြတ်ကျော်ရောင်းချမှုတွေကိုတားဆီးနိုင်မဲ့စနစ်တစ်ခုလိုအပ်တယ်လို့ဆိုပါတယ
် It is getting to be a serious issue. I think there are a lot of elephants illegally being trafficked into China and also to Thailand to the tourist industry.
ဒီကိစ္စကတော်တော်ကိုကြီးမားတဲ့ပြဿနာဖြစ်လာနေပါပြီ။အင်းနီချင်းတရုတ်ကသာမကထိုင်းနိုင်ငံကပါခီးသွွားလုပ်ငန်းတွေအတွက်စင်အရှင်တွေကတရားမဝင်မှောက်ခိုတာတွေတော်တော်များများရှိနေတာဟာတကယ်ကိုကြီးမားတဲ့ပြဿနာလို့ထင်ပါတယ်။ဒီကိစ္စအတွက်သက်ဆိုင်ရာအစိုးရတွေအနေနဲ့နေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့လည်းယူဆပါတယ်။တောစင်တွေကိုဖမ်းပြီးတော့ပြန်လည်ရောင်းချတဲ့အခါမှာမွေးထားတဲ့အိမ်စင်အဖြစ်ပြောတာမျိုးလည်းရှိတတ်တဲ့အတွက်ပြဿနာရှိပါတယ်။ဒါကြောင့်လဲခြေရာခံနိုင်မဲ့စနစ်ရှိဖို့လိုပါတယ်။ဥပမာအိန္ဒိယနိုင်ငံမှာဆိုရင်ဖမ်းထားတဲ့ဆင်အရင်တွေအားလုံးကိုမိုက်ခရိုချစ်နဲ့မှတ်ပုံတင်စီးရင်သွင်းထားပါတယ်။ဒါကြောင့်လဲအိမ်ဆင်အဖြစ်နဲ့မွေးလာတာဟုတ်မဟုတ်သိနိုင်ပါတယ်။ဒါမျိုးတွေကမြန်မာနိုင်ငံမှာတွန်းတွန်းကြကြမရှိသေးပါဘူး
။တက်လုပ်ငန်းတွေရပ်ဆိုင်ထားတာကြောင့်အလုပ်လက်မဲ့ဖြစ်နေတဲ့ဆင်တွေအတွက်အလုပ်ကံရရှိအလားအလာတရားမဝင်မှောက်ခိုရောင်းဝယ်မှုတွေမဖြစ်အောင်တားဆီးနိုင်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့နိုဝင်ဘာလနှောင်းပိုင်းတုန်းကလွှတ်တော်မှာမေးမြန်းရမှာတော့သဘောပေါ်အောင်ထင်သေးရေးဝန်ကြီးဌာနဝန်ကြီးဦးဝင်းကတဘောကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေနဲ့စင်စကန်တွေမှာတက်လုပ်ငန်းကအနားပေးထားတဲ့စင်တွေကိုအသုံးပြုဖို့စီစဉ်နေတယ်လို့ရှေ့လာမဲ့2019-2018ဘန်နာနှစ်မှာစီစဉ်ထားတဲ့ကျွန်းနယ်တင်မှာထုတ်လုပ်ရေးလုပ်ငန်းတချို့မှာမြန်မာတက်လုပ်ငန်းနဲ့ပုဂ္ဂလိကပိုင်စင်တွေကိုပြန်လည်အသုံးပြုမှာဖြစ်တဲ့အကြောင်းဖြေကြားခဲ့တာပါ။ထုတ်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းထားတာကြောင့်စင်တွေအလုပ်လုပ်မဲ့ဖြစ်နေရတဲ့အတွက်ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့စင်တွေပိုပြီးအနားယူချိန်ရလာတာကြောင့်ကျမ်းမာရေးကောင်းလာတဲ့စင်တွေအနေနဲ့တားပေါက်နိုင်စွာပိုတိုးလာနိုင်လို့စင်ဖန်းစီမှုတွေရပ်ဆိုင်ထားတဲ့အတွက်လည်းတောစင်ရင်ကောင်းရေးတိုးလာနိုင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစင်ကောင်းရေးတိုးလာတဲ့အမျှလူတွေနဲ့ပရိပကတ်ဖြစ်နိုင်တဲ့အလားအလာတွေလည်းပုံများလာနေတာပါ။အထူးသဖြင့်ကတော့ခိုလုံနေထိုင်စရာရှားပါလာတာစကြက်မြေပျောက်လာတာတွေလိုပြဿနာတွေကြောင့်လူနေထိုင်ရာအရက်တွေကိုစင်တွေရောက်လာတာစက်ခင်းပြိုးခင်းတွေကိုဝင်ရောက်စားတောက်တာလို့စင်တဲ့လူကြားပရိပကတ်တွေကြုံလာနေရတယ်လို့လည်းမြမတက်လုပ်ငန်းကစင်စင်းမှုလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ
်စင်ရဲ့နေရာကိုလူတွေကရောက်သွားတဲ့အတွက်ကြောင့်မလို့အဓိကတော့ conflict ဖြစ်ရတဲ့အကြောင်းရင်းတစ်ချက်ပေါ့နော်အဲ့တော့ဘာလို့ဆိုတော့တောစင်တွေကဟိုသူ့ရဲ့ habitat ထဲမှာသူ့ရဲ့ဟာ habitat ပြတာတော့ပြောရင်တော့အုပ်စုတွေကွဲပြီးတော့ပြည့်ပြီးတော့မှဖြည်းဖြည်းနဲ့သူကပြည့်ပြီးတော့မှဟိုဖြန့်ဆင်းတဲ့အခါကျတော့လူနေ area တွေကိုပြန်ရောက်လာတယ် तू नहीं इधर मेरा राजा मुलो सेमा राजी इन्हें तू नहीं आमा तू तो आने ही नहीं दूरी का तू नहीं आओगे चुप जाओगे ने मार तू हैप्पी टेबल रहते जाओ मुलो आपसे लाले ना तो भाई आसे नहीं का ओसुरी को गोला वो आपे वो ये नुआ गांधोंले जरा नीलू यारे एरिया टकुमा सेमा ग population ye hwa ga group le ga fragment phet la ba no ai lo ba to ya le ma bo le encouragement loin loin ne lo fragment phet la aero elo phin phin ne ma da sin ne lu ne conflict le adika phet ya le a chang yin da lo ba no naw tuku wa di ai kuna bo le fragment phet wa le di to yi che ma to ya ma de ke kaung ne niya le shi ba habit sin ne de sajet kaung ne niya le shi de chan nge de de da ba mai ai niya ma sin ne mi ni thai naw wa lo kuna bo po chi nga the de wo mo lo a le chao de kha ja sin ne yo naw ga taw chao lai de lai de kha ja lo sin ne ya
ကလပ်ပြောတဲ့ရွာရွာနယ်လူစုပြည်စင်လာတယ်အဲ့တော့ရွာနယ်လူစုနဲ့တခါပြဿနာတက်တယ်အဲ့ဒါကွန်ဖလစ်ဖြစ်တဲ့တန်တွေဟာပေါ့မန္တလေးရဲ့တတော်ပမာဏဟာ1960ပြည့်လွန်နှစ်တည်းကစလို့50နှစ်ရာခိုင်နှုန်းကျဆင်းသွားခဲ့ကြောင်းလဲကုလသမဂ္ဂစာနယ်ဌာနရဲ့စိုက်ပျိုးရေးဖွဲ့ FAO ကလေးလာတွေ့ရှိထားပါတယ်ဒီလိုတတော်အေရီယာရှားပါလာနဲ့အမျှမီကိုနီတိုင်းစရာတောတောင်နဲ့စကြင်းမြေရှားပါလာနေတဲ့မန္တလေးမှာအစာရှာရင်းပဲဖြစ်ဖြစ်စင်မုတ်ဆိုးတွေရံကိုတင်းရှောင်ရင်းနဲ့ပဲဖြစ်ဖြစ်မကြာခဏမြို့တွေရွာတွေနာရောက်လာကြတဲ့ဆင်တွေပို့
ပြလုံးရဲ့နော်ဟိုလာတိတ်မကြာနာဟိုတက်လာလောက်ကဆိုလို့ရှိရင်လေဆင်မကြီးကတော်ထဲမှာသူ့အတူတာမဖြစ်သူဆင်ဟိုလူမရှိတဲ့ညမှာသူကတားပေါက်လေရှိတယ်သူကအဲ့လိုမဟုတ်ဘဲနဲ့သူကယွာနာမှာလာရေးတားလာပေါက်တယ်ကလေးလာပေါက်လူကမသိဘူးဆင်အိမ်ယွာနာကိုဆင်ကတ်တဲ့အချိန်မှာဆင်ကိုထွက်မောင်းလာဆင်ကလေလူထွက်မောင်းနေဆင်မရဲ့ထွက်ပြေးတာပေါ့ထွက်ပြေးတော့ရက်သားလေးပဲရှိရဲ့ဆင်ကလေးကဆင တွေတည်တယ်။ရွာပြီးတော့ single လေးကိုဆဲအဲရက်သားလေးပဲပစက်ကလေးကနီနီချက်ကတော့မှမကြွေသေးဘူး။အဲ့ဒါလေးကိုမျိုးကတက်တော့ဥစီပေးတက်တော့ဥစီပေးတက်တော့တက်လုပ်ငန်းကတော့ဆက်ပြီးမှဟိုပြစုစောက်ရှောက်တာဒါပေမဲ့ single ကငယ်တဲ့အတွက်ဟိုအသက်မရှိပါဘူး။
မျိုးတုံးမှာစိုးရိမ်နေရတဲ့စင်တွေကိုထိမ့်သိမ့်မှုလိုအပ်နေတဲ့အချိန်ထဲမှာပဲဒေါ်စင်ရဲ့အန်ဒီရဲ့ကြောင့်ဒေသခံတွေအခက်တွေ့ရတဲ့အခြေအနေမျိုးတွေလည်းရှိနေပါတယ်။ဒေါ်စင်ရဲ့နေမကြာခဏဝင်ရောက်လို့ရှိတဲ့ရန်ကုန်တိုင်းတက်ကြီးမြို့နယ်မှာဆိုရင်လည်းမကြာသေးခင်ကပဲလက်စစ်ချန်စီယူကာယန္နာလိုအစီအမံနေတဲ့ဒါစီဖို့ကြိုးပမ်းလာကြတဲ့အထိပါစင်ထိမ့်သိမ့်ဆက်လျှောက်ရေးပညာရှင်ဒေါက်တာတော်ခိုင်ဦးမှာကတော့စင်တွေအတွက်အန်ဒီရဲ့မရှိနိုင်တဲ့နီလန်မျိုးတွေနဲ့ဒေါ်စင်ရဲ့အန်ဒီကိုကာကွယ်ဖို့အကြံပြုပါတယ်။
အဲ့တော့ဆမတ်ကသူများလို့သူ electric fence လုံးမရှင်မောင်းလို့ရတာမဟုတ် electric fence ပါပါပြင်းနေလေတောက်ကြည့်ဟိုဟိုတင့်တော်တော့ဟို option မဟုတ်ဘူးလေဟိုလက်ရှိပြီးတော့မြရာကနိုင်မြရာသေးတာမဟုတ်တောရွာတွေမှာလည်းသူတို့မရနိုင်ဘူးတွေ့ရလေအန်ဒီရဲ့များတဲ့လူလဲတက်လိုက်နိုင်တယ်ဆင်တမ်းလိုက်ခင်လူတက်လိုက်ဖို့ရအခုကဆင်ကဒီ defense ဆိုတဲ့ကျင်းတယ်ကျင်းမိတော့မလာတော့ဒါပေမဲ့အဲ့အရာကြီးကလည်းသူတဲ့ဟို large scale မလုံးနိုင်တဲ့အတွက် affordable ဖြစ်တဲ့ method လေးတွေဆိုမှသုံးကြည့်ခြင်းနဲ့မြို့တိညော်တိုက်တာတို့ဘာတို့ပေါ့လေမြို့ညော်တိုက်တဲ့နဲ့ဆိုင်ခဏလို့ပြန်မွေရာတို့ဟာလားဟိုဝဘိုးဝါနဲ့မီးဖုတ်မီးပေါ့နဲ့တော့ဘာမှမဟုတ်ဘူးဆိုလေဟို loss figure ကြီးနဲ့အချင်းဖွင့်တာမှာတော့အစthat affordable mean is sin mong nya la ri ya shi yo da le ri o pdl tu ko pinya pe ya nya ma le sin ma lo wa ho tat san di nya le wa ta ma pe ne le ho a che che pya pya radio television sa di phi a ra ri ne lo yin no po yi ma ho effective phi me lo sin ma lo yu cha le
ဒီနေ့ချိန်မှာတော့ကမ္ဘာပေါ်ကနိုင်ငံပေါင်း73နိုင်ငံမှာအာရှစင်ကောင်ရေ9သားလောက်သာကျန်ရှိတော့ပြီးမြို့တုံးမဲ့အန်ဒီနဲ့ရင်ဆိုင်နေရတာပါဒီတွေ့လဲကမ္ဘာမှာအိန္ဒိယနိုင်ငံပြီးရင်အာရှစင်ဒုတိယအများဆုံးရှိနေတဲ့မြန်မာနိုင်ငံအနေနဲ့ဒီချိန်ကဘာသာရေးရင်ကျေးမှုနဲ့လူမှုအသိုင်းအဝိုင်းကြားတန်ဖိုးထားခဲ့မှုရဲ့စင်တွေကိုစီးရီးတကျကာကွယ်ဆောက်ရှောက်ဖို့လိုအပ်နေပြီလို့လည်းကြေညာသူတွေသတိပေးနေကြပါတယ်ခင်ဗျာ
အောင်လင်းဦးစီစဉ်ထုတ်လွှင့်ခဲ့တဲ့မြမရေးစုနေခန်းကိုနားဆင်ခဲ့ကြရတာပါရှင်မြမရေးစုနေခန်းကိုတနင်္ဂနွေနေ့ညပိုင်းမှာအတင်နားဆင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ကြိမ်ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင် VOA ကိုစာတိုက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လိုတဲ့ဆိုရင်တော့ VOA American တန်မြမပိုင်းစီစဉ်စာတိုက်တက်တာအမှတ်855ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနေ့ဖက် VOA American အတန်ရဲ့အစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးတော့နားဆင်နိုင်ပါတယ်။ line meter 32 40 49တို့ကနေပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍနဲ့အတူရန်ကုန်ဘတ်စ်ကားပြည်ဆွဲမှုစနစ်တဲ့အောင်မြင်မှာလားဆိုတဲ့အကြောင်းကိုတော့
မြို့ပြင်ကလာတဲ့ကားတွေမြို့တွင်လမ်းပေးမဝင်ပဲမြို့တွင်မှာခရုဘတ်ပုံတံပြည်ဆွဲဖို့မြို့ပြအင်ဂျင်နီယာတချို့က2002ခုနှစ်ကတည်းကအစိုးရအဖွဲ့ကိုအကြံပြုခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒီချိန်ကအထမမြောက်ခဲ့ပဲ
ဥစီသူအောင်မြင့်ရဲ့မြန်မာရေးတုံးတက်ချက်မှနားဆင်ရမှာဖြစ်ပါတယ်ရှင်။အဲ့ဒီနောက်ကဘာတလွာထူးခြားစံပြတဲ့သတင်းအတိုထွားတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုစီစဉ်တွေကမှအခုအရင်ဆုံးတော့မတ်အေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
လာပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒီပြတော့ဒီနှစ်သက်ကူတာမကြသေးတာမလို့ VOA သောရရှင်ရဲ့နှစ်သက်စုမွန်တောင်းလာကြတဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်နော်။ဒုက္ခရတာဆိုတဲ့သောရရှင်နှုတ်ခွန်းဆက်လာတာကတော့နှစ်သက်တဲ့အတူမြန်မာနိုင်ငံသားများပြီးတော့ VOA အဖွဲ့သားတွေအားလုံးထက်တူထက်မြပျော်ရွှင်နိုင်ပါစေတဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစီရှင် VOA သောရရှင်တွေအားလုံးကဘာသူကဘာသားတွေအားလုံးနှစ်သက်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOA ကပြန်ပြီးတော့ဆုမွန်တောင်းပေးခြင်းပါတယ်မိုးသခင်ကတော့ဗမာတိုင်းနိုင်ငံလုံးငြိမ်းချမ်းရေးအတွက်စစ်မှန်တဲ့ငြိမ်းချမ်းမှုနဲ့တိုင်းသားအားလုံးစီးလုံးညီညွတ်မှုကိုအထူးလိုလားပါတယ်ဗျာလို့ဆိုလာပါတယ်မော်ရွာကကိုတန်းနိုင်ကလည်းအရာအားလုံးပျော်ရွှင်ချမ်းမြေ့စေဖို့အတွက်မြမကုံစည်နှုံကြဆင်းရေးကတိုင်းပြည်အတွက်အဓိကအရေးကြီးပါတယ်ဆိုပြီးပြောလာပါတယ်။ဟုတ်ကဲ့ပြည်သူတော်ရှင်တွေအားလုံးကဘာသူကဘာသားတွေအားလုံးနှစ်သက်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOA ကပြန်ပြီးတော့ဆုမွန်တောင်းပေးခြင်းပါတယ်။ VOA အစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစားတွေကိုလည်းဆက်ပြီးတော့ပြောပြပေးခြင်းပါတယ်နော်။မကွေးပညာရေးကောလိပ်ကတီတကူအေးဆိုတဲ့သောရရှင်က
မင်္ဂလာပါ VOA ဝိုင်းတော်သားဝိုင်းတော်သူများခင်ဗျာ။ရေဒီယိုမှာလွှင့်တဲ့အစီအစဉ်အားလုံးကို Facebook မှာလည်းတိုက်လွှင့်ပေးဖို့တောင်းဆိုပါရခင်ဗျာ။အခုကနည်းနည်းနောက်ကျတယ်လို့အကုန်လည်းမတင်လို့ပါ။ VOA ကိုအမြဲနားဆင်လက်ပါအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ။
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ချာပေးချင်ပါတယ်ရှင်ကျမတို့ Facebook ကနေနေ့တိုင်းကျမတို့ရဲ့ဒီ Radio ထုတ်လွှင့်မှုတွေကိုရောရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုရောတိုက်ရိုက်ထုတ်လွှင့်ပေးပါရနော်အခုနည်းနည်းနောက်ကျပြီးတော့အကုန်မတင်ဘူးဆိုတာဒီသောရရှင်ကျမတို့ရဲ့တိုက်ရိုက်ထုတ်လွှင့်မှုတွေကိုနားမထောင်ရဘူးလို့ထင်ပါတယ်ကျမတို့တိုက်ရိုက်လည်းထုတ်လွှင့်ပေးပါတယ်တိုက်ရိုက်ထုတ်လွှင့်ပြီးသွားလို့မကြခင်မှာပဲကျမတို့ဒီထုတ်လွှင့်ပေးခဲ့ပြီးတဲ့အစီအစဉ်တွေကလည်းကနေပြီးတော့ကောင်းလို့ရရတပုတ်စီပြန်ဖြတ်ပြီးတော့လည်းတပုတ်ချင်းပြန်ပြီးတော့တင်ထားပေးပါတယ်ဒီသောရရှင်ကဒီလိုတပုတ်ချင်းပဲတင်တာကိုတွေ့ရအောင်ရပါတယ်เนาะဒါကြောင့်မလို့အကုန်မတက်ဖို့လို့ပြောနေတာပါဟုတ်ကဲ့ကျမတို့တပုတ်စီပြန်တင်ပေးတဲ့အခါမှာတော့ကျမတို့တပုတ်မကျန်ပြန်ပြီးတော့ဖြတ်ပြီးတော့တင်ပေးထားတာမျိုးမဟုတ်ဖ ೇನೆ ထူးခြားတဲ့သတင်းလေးတွေကိုပြန်ပြီးတော့တင်ပေးထားတာဖြစ်ပါတယ်ဒါမင်းကျမတို့ရဲ့အစီအစဉ်တွေကိုအစအဆုံးနားဆင်ဒါမှမဟုတ်လည်းရုပ်မြင်သံကြားအစီအစဉ်ကိုအစအဆုံးကြည့်ရှုခြင်းနဲ့ဆိုရင်တော့ခုနပြောသလိုပဲဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းမှာတင်ဆက်ပေးပါရစေဓာတ်ရိုက်ထုတ်လွှင့်ခြင်းမှာမကြည့်လိုက်ရရင်လည်းနောက်ပိုင်းမှာပြန်ပြီးတော့အဲ့ဒီဓာတ်ရိုက်ထုတ်လွှင့်မှုကိုပြန်ပြီးတော့ဒီ Facebook ပေါ်မှာပဲကြည့်ရှုလို့ရပါတယ်နော် VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့သတင်းတင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အဲ့ဒီသတင်းတွေပေါ်မှာတုံ့ပြန်ရေးသားလာကြတဲ့ VOA Facebook စာမျက်နှာပေါ်ကအမှတ်ချက်စကားတွေကိုလည်းဆက်ပြီးတော့ဝေမျှပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးအနောက်တိုင်းတီလီတပုတ်နဲ့ဖြောပြေးပေးကြပါရစေ။ဒီတစ်ပတ်တော့တက်တန်း230ရှိသွားပြီဆိုပေမဲ့လည်းလူကြိုက်များစေတချင်းတပုတ်နဲ့ဖြောပြေးပေးကြတာပါ။ Ireland က YouTube အဖွဲ့ရဲ့တချင်းမှာ သူတို့ရဲ့ငါးချက်မြောက်ဒေးတာပြတဲ့ဂျိုရှွာထရီဒေးတာပြကဖြစ်ပြီးတော့1988ခုနှစ်မှာထုတ်လုပ်ဖြန့်ချိတဲ့ဝီဒိုဝီသောက်ယူဆိုတဲ့သတင်းဖြစ်ပါတယ်။အဲ့ဒီအခါကသူတို့အဖွဲ့အတွက်အောင်မြင်မှုအရဆုံးသတင်းဖြစ်ပါတယ်ရှင်။သူတို့အဖွဲ့ရဲ့သတင်းတွေထဲမှာအမေရိကန်ပြည်ထောင်စုမှာရောကနေဒါမှာပါနံပါတ်1နေရာကိုချိန်တဲ့ပထမဆုံးသတင်းဖြစ်ပါတယ်။ Billboard Hot 100 ဆီမှာသတင်းသုံးပတ်တောင်အောင်လို့နံပါတ် 1နေရာကိုယူထားနိုင်ခဲ့ပြီးတော့ကနေဒါ R&B အကောင်းဆုံးတေးသချင်းဆီမှာတော့နံပါတ် 1တပတ်နံပါတ်2သုံးပတ်ချိန်ခဲ့ပါတယ်။ဒီသချင်းကယူတူအဖွဲ့အတွက်အကျော်အကြားဆုံးသချင်းတစ်ပုဒ်လို့ပြောလို့ရပြီးတော့တေးဂီတာဝေဖန်ရေးသမားတွေကလည်းဒီသချင်းကသချင်းတွေအားလုံးထဲမှာအကောင်းဆုံးတေးတစ်ပုဒ်လို့အသိမှတ်ပြုထားကြတာပါ။ Rolling Stones, Guitar Magazine နဲ့ MTV တို့ပူးပေါင်းပြုစုတဲ့2009ခုနှစ်ကထုတ်ပြန်တဲ့အကောင်းဆုံး Pop Day အပုတ်တရာဆီမှာပါဝင်ပါတယ်။နောက်တစ်နေ့ကျတော့ Q Magazineပရိသတ်တွေရဲ့သဘောထားကောက်ယူပြီးတော့ဒီသချင်းကသမိုင်းမှာ18ပုံမြောက်အကောင်းဆုံးတေးဖြစ်တယ်လို့သဘောထားထုတ်ပြန်ခဲ့ပါတယ်။ YouTube ဖွဲ့ကလည်းဒီသချင်း2030ပြည့်အထိုင်းမှတ်ဖြစ်နေတယ်သူတို့မကြခင်တင်ဆက်မဲ့မြောက်အမေရိကန်နဲ့ဥရောပဖျော်ဖြေရေးခီးစင်မှာဒီသချင်းဒီတေးအယ်ဘမ်နဲ့ပြန်ပြီးတော့ဖျော်ပြမယ်လို့ဆိုပါတယ်။ မြန်မာတေးချစ်ပရိသတ်တွေနဲ့လည်းရင်းနှီးပြီးသားဖြစ်နိုင်တဲ့ဒီ YouTube အဖွဲ့ရဲ့ With or Without You ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်။ See the stones set in your eyes. See the thorn twist in your side. I'll wait for you. Sleight of hand and twist of fate. On a bed of nails she makes me wait. And I wait without you. With or without you. With or without you. Through the storm we reach the shore. You gave it all, but I want more, and I'm waiting for you, with or without you. ဒီဆိုထားရဲ့ဝီဒိုဝီသောက်ယူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါနောက်ပိုင်းမှာတော့မြန်မာတေးချစ်သောရရှင်တွေအတွက်မြန်မာတခြင်းတွေတပုတ်နဲ့မြေတားတွေလက်ဆောင်ပေးဖို့ရှိပါတယ်ရှင်အခုတော့ဗီအိုအေကထုတ်လွှင့်ပေးသွားတဲ့သတင်းတချို့ပေါ်မှာသောရရှင်တွေဘယ်လိုများတုံ့ပြန်ရေးလာကြလဲပြောပြပေးခြင်းပါတယ်သမရဥဘာမာရဲ့မြန်မာရေးထောက်ခံအားပေးမှုဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ DVOA ရုံးကကိုဇော်ဝင်းလိုင်ကအမေရိကန်သမ္မတဘရက်အိုဘားမာဇန်နဝါရီလ28ရက်နေ့မှာရာထူးကနေအနားယူမှုရောမှာဖြစ်တဲ့အတွက်ကြောင့်မလို့2007ထဲဆောင်ခဲ့တဲ့ရှစ်နှစ်တာကာလမှာမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်အလေးပေးဆောင်ရွက်ပြီးတော့အမေရိကန်သမ္မတတဦးအနေနဲ့လည်းမြန်မာနိုင်ငံကိုပထမဦးဆုံးချင်းတွားရောက်ခဲ့တဲ့သမ္မတမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ ောရရှင်နေတုံ့ပြန်ရေးသားလာကြတဲ့အထက်မှာ Guitar Crazy ဆိုတဲ့တောရရှင်တစ်ယောက်က
သမ္မတဥပမာဟာမြန်မာနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်လို့ကြိုးစားပေးခဲ့ပါတယ်။အမေရိကန်သမ္မတတွေတင်းမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးလမ်းကြောင်းဖွင့်ပေးသူပါ။ကျွန်တော်တို့နိုင်ငံသားတွေအားလုံးကျေးဇူးမမိပါဘူး။ကျမ်းမာပါစေသမ္မတမိသားစု
။ဆိုးကြီးဆိုတဲ့တော်ရရှင်ကတော့
မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးတွေကိုအလေးထားတွန်းအားပေးခဲ့သူပါ။ကျေးဇူးမတင်ခြင်းတွေပါမစော်ကားကြပါနဲ့ဗျာ
။ဟုတ်ကဲ့ပါ။ဒီကျမတို့သတင်းတင်ပြပေးမှုရဲ့အောက်မှာပဲဒီသမ္မတအိုဘားမားနဲ့ပတ်သက်ပြီးတော့ဝေဖန်တာလေရိုးရိုးဝေဖန်တာမဟုတ်ဘဲနဲ့ဒီဇက်ကလုံးရိုင်းရိုင်းဆိုင်ဆိုင်နေနဲ့လာပြီးတော့ရေးသားဆဲဆိုကြတဲ့ဒီမှတ်ချက်တွေကိုလည်းတွေ့ရှိရပါတယ်။ဒါကြောင့်မို့ဒီတော်ရရှင်စိုးကြီးကကျေးဇူးမတင်ခြင်းနေပါမစော်ကားကြပါနဲ့ဆိုပြီးတော့တုံ့ပြန်ရေးလာတာဖြစ်ပါတယ်။ကိုကြည်ဆိုတဲ့တော်ရရှင်ကတော့
မြန်မာနိုင်ငံပေါ်သဘောထားကြီးစွာနားလည်ပေးပြီးတိုးတက်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာအောင်အကြံဉာဏ်တွေပေးတဲ့သမ္မတကြီးအိုဘားမားအမြဲထာဝရဂုဏ်ယူလေးစားလျက်ပါ။
အင်္ဂါနေ့သားရာဇောက်ဖွာဆိုပြီးတော့ Facebook အကောင့်ပိုင်ရှင်ကျွန်တော်တို့ VOA မြန်မာစာမျက်နှာရဲ့ဒီသတင်းအောက်မှာရေးလာတာကတော့
ရဘူတာကတော့ကတ္တညုတကတ္တဝေဒီပုဂ္ဂလောဒုလဘောလောကသမိန်လောကမှာမိမိအပေါ်ပြုထားတဲ့ကျေးဇူးရှိရင်အဲ့ဒီကျေးဇူးကိုပြန်မဆက်နိုင်ရင်တောင်သူငါအပေါ်ပြုထားတဲ့ကျေးဇူးရှိပါလားလို့ပြန်သိနေရမယ်လို့ဟောတော်မူခဲ့ပါတယ်။သူများပြုထားတဲ့ကျေးဇူးသိရှိနိုင်ခြင်းကလည်းသူတော်ကောင်းတို့ရဲ့ကျင့်စဉ်တစ်ခုဖြစ်ပါတယ
်။သူတော်ကကျေးဇူးသိတဲ့တာသူတော်ကောင်းကျင့်စဉ်ဖြစ်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးသားလာပါတယ်ရှင်။အခုလိုသမ္မတတာဝန်နေပြီးဆုံးတော့မဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြီးခဲ့တဲ့အင်္ဂါနေ့မှာတော့တိုင်းပြည်ကိုနောက်ဆုံးနှုတ်ဆက်မင်းကွန်းပြောကြားသွားခဲ့တာပါပြီးခဲ့တဲ့ရှစ်နှစ်သူ့အဆိုရလက်ထက်ရခဲ့တဲ့အောင်မြင်မှုတွေကိုပြောကြားသွားခဲ့ပြီးတော့သဘောထားကွဲလွဲမှုတွေနဲ့နိုင်ငံရေးအရမလိုမုန်းထားမှုတွေကနေအမေရိကန်ရဲ့ဒီမိုကရေစီကိုတော့ထိခိုက်ပျက်စီးမခံကြဖို့တတိပေးသွားခဲ့ပါတယ်ဒီသတင်းကို VOA ကတင်ဆက်ပေးခဲ့တာမှာတော်ရရှင်ရဟင်မူတွေက
အဲ့လိုမျိုးလူပုဂ္ဂိုလ်တွေကိုသမ္မတလို့ခေါ်တာပါအဲ့ဒီလိုတရားမျှတတဲ့ဥပဒေကိုလိုက်နာခဲ့လို့အမေရိကန်နိုင်ငံကကမ္ဘာအဆင့်နံပါတ်1မှာတည်ရှိနေတာ
ပါ။နိုင်လှိုင်ဆိုတဲ့သောရရှင်ကလည်းအခုလိုရေးလာပါတယ်
။တခြားနိုင်ငံကသမ္မတတွေနှုတ်ထွက်သွားတော့တိုင်းပြည်တိုးတက်ချမ်းသာပြီးကြံခဲ့တယ်။ဒိုးနိုင်ငံသမ္မတနှုတ်ထွက်ပြုတ်ထွက်သွားတော့တိုင်းပြည်ကဆုတ်ပြတ်တက်ပြီးကြံနေခဲ့တယ်နော်။
ဒါကတော့အမေရိကန်ပြည်အောင်စုကို၈နှစ်ကြာအုပ်ချုပ်သွားခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားမကြခင်အချိန်တွင်းမှာယာရုကနေတက်တန်းကုံဆုံးသွားမယ့်အချိန်သမ္မတမိန်ကွန်းပြောကြားသွားတာတွေနဲ့ဒီသမ္မတမြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်ပြီးဘလို့ကူညီအားပေးလှုပ်ဆောင်ခဲ့တယ်လဲဆိုတာကျွန်တော်တို့ VOA မြန်မာပိုင်းသတင်းတင်ဆက်မှုတွေကိုသောရရှင်နေဖတ်ရှုပြီးတော့တုံ့ပြန်ရေးသားလာကြတာကိုဝေမျှပေးလိုက်တာပါရှင်မြန်မာတိချစ်သောရရှင်နေတွေ့မြန်မာသတင်းလေးတပုတ်နဲ့လဲနောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်နော်ဘာလို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။မူရင်းဆိုင်တီဆိုင်တည်ဆူထားတဲ့ချစ်သူလန်းကြားဆိုတဲ့တချင်းလေးကိုအခုခေတ်အစိုးရမာလေးအင်ချစ်ပြန်ပြီးတည်ဆူထားတာဖြစ်ပါတယ်။တချင်းဟောင်းလေးကိုကြိုက်ခဲ့တဲ့တော်ရရှင်တွေရောအခုခေတ်လူငယ်တွေကဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော
်။ချစ်သူလန်းကြားကလေးမတွေ
ဒီဆိုထားတဲ့ချစ်သူလမ်းကြားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ရန်ကုန်ဘတ်စကာပြည့်စွက်မှုစနစ်သစ်အောင်မြင်မှလားဆိုတဲ့အကြောင်းစင်နဲ့ဥစီသူအောင်မြင့်ရဲ့ဆွေးနွေးတင်ပြမှုကိုမတ်အင်ဂျင်နယ်ကအကူအညီတင်ဆက်ထားပါရဲ့ရှင
်ဒီရက်ပိုင်းရန်ကုန်ကပြည်သူတွေစိတ်ဝင်စားဆုံးကိစ္စကတော့ဘတ်စကာပြည့်စွဲမှုစနစ်ပြောင်းမယ့်ကိစ္စပါဒါကလည်းအတော်တဘာဝကြပါတယ်ရန်ကုန်တိုင်းလူဦးရေ9တန်းလောက်မှာ2တန်းလောက်ဟာဘတ်စကာတွေကိုနေ့စဉ်အသုံးပြုနေရလို့ဖြစ်ပါတယ်အခုဆိုရန်ကုန်တိုင်းအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ထုတ်ပြန်ချက်အရဘတ်စကာပြည့်စွဲမှုစနစ်ပြောင်းမယ့်အချက်အလက်တချို့ပြည်သူတွေသိခွင့်ရနေပါပြီဒီအတွက်စိုးရိမ်မှုဖြစ်တဲ့သူလည်းဖြစ်ကြပါတယ်စနစ်ပြောင်းလိုက်ရင်ဘတ်စကာစီးရတာအဆင်ပြေပါမလားအရင်ကတဆင့်ပဲစီးရတဲ့ခရီးအခု20 30များပြောင်းစီရမှာလားအရင်ကကုန်ကြခဲ့တဲ့ဘတ်စကာကထက်အခုပြောင်းလဲလိုက်တဲ့ဘတ်စကာပြည့်စွဲမှုစနစ်တွေကြောင့်20 30စီးရပြီးငွေပူကုန်သွားမလားစတဲ့ဆွေးရင်ပူပန်မှုတွေဖြစ်ပါတယ်ရန်ကုန်တိုင်းအစိုးရရဲ့အများပြည်သူဘတ်စကာပြည့်စွဲမှုစနစ်အပြောင်းလဲဆိုတာဘယ်လိုမျိုးလဲဒီစနစ်အောင်မြင်မှာလားဆိုတာဆွေးနွေးတင်ပြသွားပါမယ
်လက်ရှိပြောင်းလဲလိုက်ပြီးဖြစ်တဲ့ဘတ်စကာပြည့်စွဲမှုစနစ်သစ်ဆိုတာဟာပထမတစ်ချက်ငွေလိုင်းနံပါတ်ပေါင်း300ကျော်800ကနေလိုင်းပေါင်း60ဝန်းကျင်အထိရှော့ချထားတာဖြစ်ပါတယ်။တကယ်တော့ငโกမူလလိုင်းနံပါတ်300ကျော်ဆိုတာမပြေးဆွဲတဲ့လိုင်းတွေ၊ထတ်တူနီးပါးတူတဲ့လိုင်းတွေအများကြီးပါပါတယ်။အရင်ကဘတ်စကားလိုင်းပြေးဆွဲမဲ့ရင်ပိုင်ရှင်တွေဟာလူစီးများ၊ငွေများများရနိုင်မဲ့လမ်းကြောင်းတွေကိုပဲပြေးဆွဲတင်တော့သူတို့ပြေးဆွဲတင်တဲ့လိုင်းမထတာအဖွဲကြီးကိုတင်ပြလိုအပ်ရင်လက်ငွေပေးအဲ့လိုနီးနဲ့တလိုင်းပြီးတလိုင်းတိုးလာခဲ့လို့အခုလိုဘတ်စကားလိုင်းနံပါတ်တွေဖောင်းပွားနေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကိုအကူအညီပေးနေတဲ့ဂျပန် JICA အဖွဲ့ကြီးကဘတ်စကားလိုင်းတွေနဲ့ပတ်သက်ပြီးဒီနေ့ပြည်သူဘလောက်ဘတ်စကားလိုင်းတွေကိုအသုံးပြုနေကြတယ်။ဘယ်နေရာဘယ်လမ်းကြောင်းတွေမှာစီးမဲ့သူတွေဘလောက်ရှိတယ်။ဒီအတွက်လိုင်းအရေးအတွက်ဘလောက်ဖြစ်တဲ့စသဖြင့်စနစ်တကျသုတေသနလုပ်တွက်ချက်ပေးခဲ့တာအတော်လေးကြာပါပြီ။ရလတ်တွေကိုလည်းရှေးပိုင်းအစိုးရအဆက်ဆက်တာဝန်ရှိသူတွေကိုတင်ပြခဲ့တာကြီးပဲဖြစ်ပါတယ်။ဒါပေမဲ့ရှေ့အစိုးရတွေဟာဂျပန်အဖွဲ့အစည်းရဲ့သုတေသနပြုချက်အကြံပြုချက်ကိုအကောင့်ထဲမဖော်ဘဲကိုကျိုးစီးပွားရှာလို့ရတဲ့မထတာအဖွဲ့ကြီးရဲ့စနစ်မကျတဲ့ရှေးဟောင်းစနစ်အတိုင်းပဲပြေးဆွဲနေလို့ပြည်သူတွေဒီလောက်ဒုက္ခရောက်နေရတာဖြစ်ပါတယ်။အခုဂျိုက်ကာအဖွဲ့ရဲ့သုတေသနရလတ်ကိုအခြေခံပြီးဘတ်စကားပြေးဆွဲမဲ့လိုင်းတွေစနစ်တကျတတ်မှတ်လိုက်ပြီးမို့လက်တလောအဆင်မပြေမှုနည်းနည်းပါးပါးဖြစ်တယ်ဆိုရင်တော့နောက်အဆင်ပြေသွားပါလိမ့်မယ
်။လက်ရှိပြေးဆွဲနေတဲ့စနစ်ထဲမှာရန်ကုန်မြို့နယ်ဗိုလ်ချုပ်လမ်းအနော်ထာလမ်းဗန္ဓုလလမ်းကုံတယ်လမ်းကန္နာလမ်းတွေကိုပဲပတ်ပြီးပြေးဆွဲမဲ့56 59 58ဆိုတဲ့လိုင်း၃လိုင်းပါပါတယ်။ဒီလိုမြို့ပြင်ကလာတဲ့ကားတွေမြို့တွင်လမ်းပေးမဝင်ပဲမြို့တွင်မှာခရုပတ်ပုံတံပြေးဆွဲဖို့မြို့ပြအင်ဂျင်နီယာတချို့က2002ခုနှစ်ကတည်းကအစိုးရအဖွဲ့ကိုအကြံပြုခဲ့မှုပါတယ်။ဒါပေမဲ့အဲ့ဒီချိန်ကအထမမြောက်ခဲ့ပဲအခုမှအကောင့်ထဲပေါ်လာတာပါ။အဲ့လိုပြည့်စွဲခြင်းအဖြစ်မြို့တွင်းမှာလိုင်းပေါင်းစုံပြည့်နှက်ပြီးရင်ကျော်ကြက်တဲနေတဲ့ပြဿနာပြေလည်သွားပါလိမ့်မယ်။ခီးတဲ့တွေလည်း5မိနစ်တစ်ချိန်လောက်ထွက်မဲ့ခရုပတ်ကားတွေစီးပြီးလိုရာကိုမြန်မြန်ဆန်ဆန်ရောက်နိုင်ကြပါလိမ့်မယ်။အခုပြောင်းလဲလိုက်တဲ့စနစ်သစ်မှာမထသအဖွဲ့ကြီးကိုလုံးဝဖျက်သိမ်းလိုက်တာကလည်းအရေးပါပါတယ်။ဒီအဖွဲ့ကြီးဟာအလွန်အကျင့်ပြတ်ချစားတဲ့အဖွဲ့ကြီးအဖြစ်ကြော်ကြားပါတယ်။ဒီဖွဲ့ကြီးရဲ့အဂတိလိုက်စားမှုနဲ့ညံ့ဖြစ်တဲ့စီမံခန့်ခွဲမှုကြောင့်ပဲရန်ကုန်ဘတ်စကားပြည့်စွဲမှုစနစ်အခြေအနေဆိုးရွားနေရတာဖြစ်ပါတယ်
။စနစ်တက်မှာနောက်ထပ်အရေးပါတဲ့အပြောင်းလဲကြီးတစ်ခုကတော့အရင်ကဘတ်စကားတွေကိုတစည်းချင်းနှစ်စည်းချင်းပိုင်ရှင်တယောက်ချင်းကိုစည်းပွားကိုရှားဆိုတဲ့အနေအထားကနေစုပေါင်းစနစ်နောက်အများပိုင်ကုမ္ပဏီစနစ်နဲ့ပြည့်စွဲစီမဲ့ကိစ္စပါ။ စနစ်ဟောင်းအရာရင်းပိုင်ရှင်တွေဟာဘတ်စကားတစ်ခေါက်ဆွဲရင်သူ့ကိုငွေဘလောက်အရမယ်ဆိုပြီးအုံနာခြင်းနဲ့ကားကို driver spare လက်ထဲအပ်လိုက်ပါတယ်။အဲ့ဒီအခါမှာ driver spare တွေဟာအုံနာခြင်းကြည်အောင်သူတို့အတွက်နေ့အတွက်ခငွေကြံအောင်ကားတစ်စီးနဲ့တစ်စီးပြိုင်မောင်းတာတွေဘတ်စကားမတိုင်မှာအကြကြီးရက်တာတွေမိနီဖြတ်တာအပါအဝင်ရင်စည်းကမ်းချိုးဖောက်တာတွေမျိုးစုံလှုပ်ကြပြီးအပြိုင်မောင်းတဲ့ရင်အချင်းချင်းရိုက်နှက်တက်ဖြတ်ကြတဲ့အထိအခြေအနေအမျိုးမျိုးဖြစ်ပျက်ခဲ့ပါတယ်။စိတ်ပိစမှုများတဲ့အနေအထားမျိုးအောက်မှာခီးတွေတွေကိုရိုင်းရိုင်းပြပြဆက်ဆက်တာမျိုးကျူးလွန်တဲ့အလေအထားလေးပေါ်ပေါက်ခဲ့တာဖြစ်ပါတယ်။အခုအခါ driver spare တွေဟာလက္ခဏာဝန်ထမ်းတွေဖြစ်အလုပ်လုပ်ကြရမှာမို့အဲ့ဒီလိုပြဿနာတွေမပေါ်ပေါက်နိုင်တော့ပါဘူး။ရင်လိုင်းပိုင်ရှင်ကုမ္ပဏီနဲ့ driver spare အလုပ်ရှင်အလုပ်သမားကြားဖြစ်မဲ့ပဋိပက္ခအခြေအနေမျိုးလောက်ပဲကြုံကြရတော့မှာပါရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေကတော့လက်ရှိ January 16ရက်နေ့အပြောင်းအလဲကိုမထတာဖြတ်သိမ်းတာနဲ့စနစ်ပြောင်းပြေးဆွဲတာတွေကိုအရင်အကောင့်ထဲပေါ်တာလို့ဆိုပါတယ်ဒီစနစ်ကြောင့်ပြည်သူတွေလိုရာခီးကိုမြ мян ရအောင်ဆွမ်းဆောင်ပေးနိုင်ပါလိမ့်မယ်နောက်တစ်စစ်မှာတော့ငွေပေးချေမှုစနစ်အဆင်ပြေအောင်လုပ်မယ်လို့ဆိုထားပါတယ်။ဘတ်စကားလိုင်းအားလုံးတူညီတဲ့စနစ်နဲ့ဆက်တွေထားပြီးအီလက်ထရောနစ်ငွေပေးချေကတ်တွေနဲ့ပေးနိုင်အောင်လုပ်သွားမယ်လို့ဆိုပါတယ်။နောက်တစ်စစ်ကတော့ခီးတွေတွေတက်တောင်တက်တာစီးနိုင်အောင်ဘတ်စကားတွေကိုတဖြည်းဖြည်းအဆင်မြင့်သွားမှာဖြစ်ပါတယ်။ဒီလိုတဖြည်းဖြည်းနဲ့အဆင်မြင့်တင်သွားရင်အရင်ကထက်အများကြီးပိုကောင်းတဲ့ဘတ်စကားပြည့်စွဲမှုစနစ်ဖြစ်လာပါလိမ့်မယ်
။ဒါပေမဲ့ဘလို့ပဲကောင်းမွန်တဲ့စနစ်ဖြစ်ဖြစ်အခက်ခဲတွေတော့ကြုံကိုကြုံကြရပါဦးမယ်ပထမအပြောင်းလဲကာလမှာပြည်သူတွေကားလိုင်းရွေးချယ်မှုခက်တာတွေတစည်းနဲ့တစည်းအကူပြောင်းကိစ္စစတာတွေမှာအခက်ခဲတွေကြုံကြရမှာပါဒီအတွက်လဲကုညီမဲ့အဖွဲ့တွေအသင့်ပြင်ထားကြပါပြီနောက်ပြဿနာတစ်ခုကလက္ခဏာပြီးအလုပ်လုပ်ကြမဲ့ driver နဲ့ spare တွေအရေးပါလက်ရှိချိန်အဲ့ဒီစနစ်နဲ့အကောင့်ထဲပေါ်တဲ့ BRD ရင်လိုင်းဆိုရင်အဆင်မပြေဖြစ်နေတာတွေ့ရပါတယ်လုခလာစာကိစ္စအချိန်မိုကိစ္စအလုပ်သမားအခွင့်အရေးစားတဲ့ပြဿနာပေါင်းစုံဖြစ်ပါတယ်ဒီပြဿနာကုမ္ပဏီတွေကောင်းကောင်းရင်ဆိုင်ရနိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်လက်ရှိပြောင်းလဲလိုက်တဲ့ဘတ်စကားပြေးဆွဲမှုစနစ်သစ်ဟာအချိန်တစ်ခုရလာရင်ရန်ကုန်နေပြည်သူတွေမကနေကလာပြီးဘတ်စကားကိုမိခိုနေရတဲ့သူတွေအခြားသောမော်တော်ယာဉ်မောင်းနှင်ကြသူတွေအားလုံးကိုပါကောင်းကျိုးပြုမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
စီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှာပုံမှန်နားဆင်နိုင်သလို VOE ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်ရန်ကုန်တိုင်းမှာနေပေါင်းများစွာပြည့်စွက်လာတဲ့ဘတ်စကားစနစ်ကိုဖျက်သိမ်းပြီးဘတ်စကားစနစ်တည်းရပေါ်လာပါပြီဒီဘတ်စကားစနစ်တည်းအပါအဝင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အခုချိန်ထိလှုပ်ဆောင်ချက်တွေအပေါ် VOA သောတာရှင်တွေဘလို့မြင်ကြပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ပေးထားလို့ရပါတယ်ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ
်။ငါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရောက်လာပါပြီ။ကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ရှင
်။တရုတ်နိုင်ငံမှာလာမယ့်တရုတ်နှစ်သစ်ဖြစ်တဲ့ကျပ်နှစ်ကိုကြိုဆိုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့တူတဲ့လေထိုးကြက်ရုပ်ကြီးတွေကိုစက်ရုံတစ်ခုကထုတ်လုပ်လိုက်ပါတယ်။16ပေမြင့်ပြီးရွှေရောင်သဘင်ရှိတဲ့အမေရိကန်သမ္မတနဲ့တူတဲ့ကြက်ရုပ်ကြီးဟာအဖြူရောင်ဖြစ်ပါတယ်။နောက်ပြီးတော့ဒေါ်နယ်ထရန့်ရဲ့လူပြောများတဲ့လက်အမူအရာမျိုးကိုကြက်ရဲ့တောင်ပံတိုလေးတွေကလိုက်လုတလူမျိုးလှုပ်ပြထားပါတယ်။တရုတ်ဈေးဝယ်စင်တာတောက်ပေါင်းမှာထားဖို့အတွက်32ပေကျော်မြင့်တဲ့ကြက်ရုပ်ကြီးတစ်ခုကိုလည်းဒေါ်လာ2000ကျော်နဲ့ရောင်းချပေးခဲ့တာပါ။ဒေါ်နယ်ထရန့်ရဲ့ကိုယ်ရည်ကိုယ်သွေးဟာစိတ်ဝင်စားစရာကောင်းတဲ့အတွက်ကြောင့်အခုလိုကြက်နှစ်မှာကြက်ပုံနဲ့ဒေါ်နယ်ထရန့်ပုံကိုရောမှွေဖို့စိတ်ကူးရခဲ့တာလို့ဆက်ယုံပိုင်ရှင်ဝေချင်းကပြောပါရယ်။မူရင်းပုံကိုတော့အမေရိကန်အနုပညာရှင် KC Lightless ကတရုတ်ပြည်မြောက်ပိုင်းရှန်ရှိပြည်နယ်မြို့တော်ထိုင်ယန်မှာစတင်ပြသခဲ့တာပါ။
စေယုံပိုင်ရှင်ကတော့မူရင်းပုံနဲ့သူ့လေထိုးရုပ်ကမျက်နှာအမူအရာခွာတယ်လို့ပြောပါတယ်ခင်ဗျာ
ဒီကနေ့တင်းငွေတွေကကဘာတဝမ်းမြူကြီးတွေမှာဘောင်းမီမဝက်ပဲယထားစီတဲ့နေ့ကိုဆင်နွှဲကြပါတယ်2012ခုနှစ်ကနယူးယောက်မြို့မှာလူ900လောက်နဲ့စတင်ခဲ့တဲ့ဒီပွဲဟာအခုချိန်မှာတော့ကမ္ဘာတဝန်းကမြို့ကြီးပေါင်း60ကျော်လောက်မှဆင်နွှဲကြပါတယ်။ကမ္ဘာမြောက်ဘက်ပိုင်းအေးလွန်းလာတဲ့ဆောင်းရာသီအချိန်မှာယထာစီခီးတွေတွေဟာဘောင်းမီမပါပဲခက်တီတီနဲ့ယထာစီကြတာပါ။အပေါ်ပိုင်းကိုတော့ဆောင်းရာသီအနွေးတွေတွေခေါင်းစွတ်တွေနဲ့လက်အိတ်တွေအပြည့်အစုံဝစ်ဆင်ထားပြီးအချင်းချင်းသတိထားမိတဲ့ပုံမပအောင်ကူးဆက်ရပါတယ်။ပိုလန်နိုင်ငံဝါဆောမြို့မှာရေခဲမဲ့အောက်30 degree celsius အထိအေးလွန်းနေတဲ့အချိန်မှာကိုပဲဘောင်းမီမူဝက်ပဲနဲ့ယထားစီကြတဲ့သူ900ကျော်ဟာ၄နာရီလောက်ကြာအောင်ပါဝင်ဆင်နွှဲခဲ့ကြပါတယ်။လူကြီးကလေးယောက်ျားမိန်းမမရွေးပျော့ပျော့ပါပါဆင်နွှဲကြတဲ့ပွဲပါ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာလည်း16ချိန်မြောက်အဖြစ်နဲ့ပါဝင်ခဲ့ကြပါတယ်။သူတို့ကတော့ယထားပေါ်မတက်ခင်ဘောင်းမီတွေကိုချွတ်ပြီးတော့ယထားစီခဲ့ကြတာပါ။ပါဝင်တဲ့သူတွေကတော့မျက်နှာတီတီထားဖို့နဲ့အေးသလားလို့မေးတဲ့သူတွေကိုအတီပေါက်ဖြေဖို့မှာကြားထားပါတယ်ရှင်။
ရင်းနှီးနိုင်ငံမှာတော့ဒီဇန်နဝါရီလအတွင်းမှာကလေးတန်းပေါင်းများစွာဟာကံကောင်းစေတဲ့အယုတ်ကလေးကိုရဖို့မျှော်ကိုးပြီးတော့ကိမ့်မုတ်အချိုလေးတွေစားကြမှာဖြစ်ပါတယ်။ Christmas အလွန်ကာလ 12th night ရိုးရာထုံးစံကိုဆင်နွှဲတဲ့အနေနဲ့အခုလိုအထဲမှာအယုတ်ကလေးတွေထပ်ပနာထားတဲ့ကိမ့်မုတ်အချိုလေးတွေကိုစားကြတာပါ။ပြင်သစ်တနိုင်ငံထဲမှာပဲကိမ့်မုတ်တန်း30လောက်ကိုဇန်နဝါရီလအတွင်းမှာစားကြမှာဖြစ်ပြီးတော့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ဆွစ်ဇာလန်၊ဘယ်လ်ဂျီယံနဲ့လူဇင်ဘတ်နိုင်ငံတွေမှာလည်းစားကြမှာပါ။အမြုပ်ကလေးတွေပါတဲ့စိုက်တာအချိုရင်နဲ့ကိမ့်မုတ်တွေကိုမျိုးချကြတာလည်းဖြစ်ပါတယ်ဖပ်လို့ခေါ်တဲ့အယုတ်ကလေးတွေရတဲ့ကလေးဟာပွဲတော်ရဲ့ဘရင်သို့မဟုတ်ဘရင်မအဖြစ်သတ်မှတ်ခံရပြီးတော့စက်ကူတရဖူဆောင်းခွင့်ရတာပါအဲ့ဒီအယုတ်ကလေးရတဲ့ကလေးဟာလာမယ့်နှစ်တစ်လျှောက်လုံးမှာကံကောင်းမယ်လို့ယူဆကြတာပါအခုနောက်ပိုင်းမှာတော့မိဘတွေဟာသူတို့ကလေးတွေအဲ့ဒီအယုတ်ကလေးကိုရဖို့တေချာပြင်ဆင်လှုပ်ဆောင်ကြတယ်လို့စစ်တမ်းကောက်ယူမှုတစ်ခုကဖော်ပြပါတယ်ဖပ်ဟာထုံးစံအရဆိုရင်ပဲစီအချောက်လေးတွေထည့်ထားရတာဖြစ်ပြီးတော့နောက်ပိုင်းမှာတင်ထားလို့ရတဲ့ယေရှုကိုယ်တော်ရုပ်မယ်တော်ရုပ်စားတဲ့ကျွေးရုပ်ကလေးတွေထည့်လာကြတာဖြစ်ပါတယ်ခင်ဗျာ
ကဘာတလွားထူးခြားဆန်ပြသတင်းပတ်စင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုကျွန်မတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOE Internet စာမျက်နှာကနေပြီးတော့ဖန်ယူနားဆင်နိုင်သလိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လည်း12နိုင်ကနေနေ့ကင်း2နိုင်အထိတစ်ချိန်လည်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်အစီအစဉ်အဆုံးမတက်ခင်မှာတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်းကကြေညာပေးပါအောင်မယ်ရှင်
ဒီကောက်ခံသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့အရှိလေပိုင်းဆိုင်ရာပေါ်လစီကိုတိတိတသားပြောင်းလဲပစ်လိုက်လည်နေဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲနိုင်ငံပေါင်း80နဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေပါဝင်တဲ့အရှိလေပိုင်းညီညာရေးညီလာခံကိုပဲရစ်မြို့မှာကျင်းပခဲ့တာမှာနိုင်ငံဒွန်တွဲနေထိုင်ရေးဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ထားလောင်းအတည်ပြုပြောကြားခဲ့ကြပါတယ်သမ္မတအဖြစ်ကျန်းသက်စာကြေညာဖို့ငရဲတာလိုတော့တဲ့အချိန်အထိရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာလာမယ့်လေးနှစ်တတန်းအတွက်သမ္မတအဖြစ်အံ့အားသင့်ဖို့အရေးခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပြောဆိုနေစေဖြစ်ပါတယ်ဒေါ်နယ်ထရမ့် Twitter လူမှုကွန်ရက်ပေါ်ကနေရေးသားလိုက်တဲ့မှတ်ချက်တစ်ခုထဲမှာသူ့ရဲ့ပြိုင်မဲ့ဒီမိုကရက်တွေဟာသမ္မတဥဘာမာပေါ်နှစ်ကြိမ်တိုင်တိုင်သမ္မတအဖြစ်ထောက်ခံခဲ့ကြတဲ့ပါတီအပေါ်သစ္စာရှိတဲ့အလုတ်သမားလူဒန်းစားမဲဆန္ဒရှင်တွေအတော်များများအနေနဲ့အခုဒီချိန်မှာ Hillary Clinton ကိုမဲမထည့်ကြပဲ Trump ကိုမဲပေးခဲ့ကြတဲ့အပေါ်အယံစိတ်ဆိုးနေကြတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းကလူခွင့်အခြေအနေစုံစမ်းမှုတွေရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာဒီကနေ့စစ်တွေမြို့မှာရှိတဲ့ဒုက္ခသစ္စာခန်းတွေကိုတွားရောက်လည်လာဖို့ရှိပြီးညနေပိုင်းမှာရန်ကုန်ကိုပြန်မှဖြစ်ပါတယ်။အော်တိုဘရန်ဟီလီဟာကြီးကန်းပြင်မောင်တော်မြို့နယ်အတွင်းကကြီးကန်းပြင်ကျွေးရွာကိုတွားပြီးတော့ဒေသခံတွေနဲ့လည်းတီးတန့်တွေ့ဆုံဆွေးနွေးခဲ့တွေ့ဆုံဝင်ရခဲ့တယ်လို့ဒီအော်တိုဘ6ရက်တိုက်ခတ်မှုနဲ့ဆက်နွယ်ပြီးတန်တရားရှိသူတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အကျဉ်းစခန်းတွေမှာလည်းတွားရောက်တွေ့ဆုံခွင့်ရခဲ့ပါတယ်။
2019ခုနှစ်ဇန်နဝါရီလ16ရက်ဖြစ်ပြီးအမေရိကန်တိုင်းရဲ့နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်းကြေညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်တင်းလာနေညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 16 19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.